အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတံပြန်ရေးမှာအတူပူးပေါင်းဆောင်ရွက်သွားဖို့အခိုင်အမာဆုံးဖြတ်ခဲ့ကြကြောင်းစနေနေ့ကနှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်ဟာအမေရိကန်ရဲ့ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ်ဂျွန်ကယ်ရီရဲ့တရုတ်နိုင်ငံရှန်ဟိုင်းဖြည်းစင်အတွင်းဖြစ်ပေါ်လာတာပါ။
Clearly says that the United States and China will work togetherTo address the climate crisis.
American ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ရာသီဥတုဖောက်ပြန်နေတဲ့အရေးကိစ္စမှာအတူတကွလက်တွဲလှုပ်ဆောင်သွားပါမယ်။တရုတ်နိုင်ငံဟာဒီအခက်အခဲကိုဖြေရှင်းဖို့ဒါဟာပထမဆုံးပါဝင်လာတာလို့ကျွန်တော်ထင်ပါတယ်လို့ရာသီဥတုဆိုင်ရာ American အထူးကိုယ်စားလှယ် John Kerry ကပြောခဲ့ပါတယ်။ Mr. Kerry ဟာ American ရဲ့နိုင်ငံခြားရေးဝန်ကြီးဟောင်းတယောက်ဖြစ်ပြီးသမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်မှာပထမဆုံးတရုတ်နိုင်ငံကိုသွားတဲ့အစိုးရအရာရှိတဦးလည်းဖြစ်ပါတယ်။ဒါဟာနှစ်နိုင်ငံကြားတခြားကိစ္စရပ်တွေမှာဆက်ဆံရေးအလွန်တင်းမာနေပေမဲ့လည်းကမ္ဘာလုံးဆိုင်ရာပြဿနာတွေမှာတော့ပူးပေါင်းဆောင်ရွက်ကြမယ့်သဘောဆောင်နေပါတယ်။ပူးရဲကြညာချက်မှာရာသီဥတုဖောက်ပြန်မှုကိုဖြစ်စေတဲ့ဖန်လုံအိမ်တံငွေထုတ်လွှတ်မှု50ရာနှုန်းနီးပါးအတွက်အတူတာဝန်ရှိနေတဲ့ကမ္ဘာစီးပွားရေး ARG နှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့တရုတ်တို့ရဲ့ပူးပေါင်းဆောင်ရွက်မယ့်လုပ်ငန်းအများပြားကိုဖော်ပြထားပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုကိုအဓိကဦးစားပေးလိုက်ခြင်းဟာကြောက်ဖြစ်ရုပ်ကျွင်းလောင်စာထုတ်လုပ်ငန်းနဲ့နီနီကပ်ကပ်ဆက်ဆံမှုရှိတဲ့သမ္မတထရန့်ရဲ့လုပ်ရက်တွေကိုလုံးဝပြောင်းလဲလိုက်တာလည်းဖြစ်ပါတယ်ရှင်။